Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာသတင်းတွေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့တူချင်ညာပြီးသားမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇာလန်နိုင်ငံ The Hague မြို့ကိုဒီနေ့မှထွက်ခွာသွားခဲ့ပါပြီ။ဟောင်ကောင်လူမှုဆန္ဒပြမှု6လပြည့်ထိမှန်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညပဲဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ ICJ နိုင်ငံတရားတခါတရားရုံးကတရားစွဲထားတာကိုဖြေရှင်းဖို့ဒေါက်ဆန်းစုကြည်ရဲ့နေတာလန်ခီးစဉ်နဲ့ပတ်သက်ပြီးလူခွေရေးလှုပ်ရှားသူတွေဘက်ကဘယ်လိုသုံးသပ်ကြပါသလဲ
။ကျမတို့တိုင်းရင်းသားဒေသမှာဆယ်စုနှစ်မကဘူးကြာခဲ့ပြီးမိပေါင်းစုံနဲ့ပြီးဖိနှိပ်အင်းကြီးပဲခံရတယ်။ဒီအရာဒီကိုစေတရားမြတ်ကြတဲ့ညီငယ်မြတ်ပြန်ဖြစ်စီခြင်းနဲ့အဲ့ဒါကျမတို့လည်း
ဒီသတင်းနဲ့အတူမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းတခါဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံအပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇာလန်နိုင်ငံ The Hague မြို့ကိုဒီကနေ့မှထွက်ခွာသွားပါပြီ။တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကနေပြီးတော့လေစိတ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့တော်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေ၊ PP ဆိုင်ရာဥပပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလည်းဒီကိစ္စမှာလိုက်ပါသွားခဲ့ကြပါတယ်။လူမျိုးလုံးတပ်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားဇမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာပါဒီမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာလာမဲ့ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့ထိ3ရက်ကြာကြာနာဆွဆွေးမှာဖြစ်ပါတယ် The Hague မြို့ကနိုင်ငံတကာတရားရုံးမှာအမှုကိုကြာနာဆွဆွေးခြင်းအတွက်မြန်မာနိုင်ငံပေါ်ကန့်ကွက်ဆန္ဒပြတာတွေလည်းရှိလာနိုင်သလိုဒေါက်တာဆန်းစုကြည်ကိုထောက်ခံဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်2019ခုနှစ်ကစကားကုန်းနဲ့ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလှုပ်ရှားကနေအိမ်မှာရှိတဲ့ရိုဂါတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုနေပြည်တော်ရှင်းလင်းရေးလှုပ်ရှားတွေမြန်မာစစ်တပ်ကရိုဂါတွေပေါ်မှာတပ်ဖြတ်တာတွေမရင်းကျင်တာတွေရွာတွေကိုမီးရှို့တာစတဲ့လူခွင်ချိုးဖောက်မှုတွေကျူးလွန်ခဲ့ပြီးကုလသမဂ္ဂပါဝင်ချို့အနောက်နိုင်ငံတွေနဲ့လူခွင်အဖွဲ့တွေကတော့မြန်မာစစ်တပ်ဟာရိုဂါတွေကိုလူမျိုးတုံးတပ်ဖြတ်ဖို့ကြံစီတယ်ဆိုပြီးတော့ဆွဆွဲထားပါတယ်။မြန်မာဆိုရဘက်ကတော့အဲဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချထားသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံပဲပယ်ချထားပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာသတင်းထုတ်ပြန်ထားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေကိုကျူးလွန်တဲ့သူတွေကိုရုံးတယ်ဆစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ။
မြောက်ကိုရီးယားဆိုဟေးဂျူဒူလွတ်တရေးစခန်းကနေအလွန်အရေးကြီးတဲ့ဒုံးကျည်ဆန်းသက်ပြစ်လုံမှုတစ်ခုပြုလုပ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။မနေ့စနေနေ့ကပြုံရဲမြို့မြောက်ပိုင်းခရိုင်တရုတ်နယ်ဆက်တောင်ချင်းရိုင်မှာရှိတဲ့တာဝေးပြစ်ဒုံးလွတ်တရေးစခန်းကနေဆန်းသက်ခဲ့တာလို့အစိုးရပိုင် KCNA သတင်းဌာနကပြောပါတယ်။ဒါပေမဲ့ဘလို့ဆန်းသက်မှုဆိုတာတော့ဖော်ပြမထားပါဘူး။Planet Labs ဂျူဒူဓာတ်ပုံကုမ္ပဏီကနေဆိုဟီဂျူဒူလွတ်တရေးစခန်းကစမ်းသပ်မှုလုပ်တဲ့ဓာတ်ပုံအထောက်အထားတွေရခဲ့ကြောင်း CNN သတင်းကဖော်ပြပြီးတဲ့နောက်မှာနိုင်ငံပိုင်မီဒီယာကအခုလိုကြေညာတာပါ။ဓာတ်ပုံအထောက်အထားတွေရအဲ့ဒီနေရာမှာတင်မောတင်ကုန်တစ်တာကြီးတစ်လုံးကိုလည်းတွေ့ရတယ်လို့ဆိုပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့မေလကစပြီးတာတိုနဲ့တာဝေးဒုံးစမ်းသပ်မှုတွေကိုပြုလုပ်လာတာ73ချိန်ရှိပါပြီ။စမ်းသပ်မှုအလုံးတိုင်းဟာပယ်ထိန်ဒုံနီးပညာနဲ့သက်ဆိုင်တဲ့စမ်းသပ်မှုတွေဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကစမ်းသပ်မှုကတော့အမေရိကန်ရဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနှစ်ကုန်မှပြန်ဆဖို့ပေးထားတဲ့သတ်မှတ်ရဲ့ကုံဆုံးတော့မှာကိုမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့ပြုလုပ်ခဲ့တာဖြစ်ပါတယ်။
ဟောင်ကောင်ဆိုရကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးတွေဖြစ်ပွားခဲ့တာ6လပြည့်အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလမ်းလေဘော်ကိုထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူအများပြားဟာမြို့လေကောင်မှာရှိတဲ့ Victoria ပန်းချံမှာစုဝေးခဲ့ကြပြီးအဲဒီကနေဟောင်ကောင်မြို့လေကောင်ကလမ်းလေဘော်ကိုထွက်ဆန္ဒပြခဲ့ကြတာပါ လွတ်ရေးအတွက်တိုက်ပွဲဝင်မှုဟောင်ကောင်ပြည်သူတွေနဲ့အတူရပ်တည်ဖို့ကြိုးစားတဲ့နေကိုအဟစ်တောင်းဆိုခဲ့ကြပြီးတော့ကောဆူဘေးဇီဝဲစင်တာနေရာမှာလူအုပ်စုလိုက်ကြီးဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့6လအတွင်းရဲတပ်ဖွဲ့ကအာဏာလွှဲသုံးစားလုပ်တာတွေတော်များများကိုရင်ဆိုင်ခဲ့ရသလိုဟောင်ကောင်စုရကလည်းဖြည့်ရှင်းချက်မထုတ်ခဲ့ပဲဟောင်ကောင်ပြည်သူတွေအတန်တွေကိုနားမထောင်ခဲ့ကြ ဒီနေ့မှာပို့ပြီးတော့များလာနိုင်သည့်ရှိပါတယ်။နိုင်ငံသားခွင့်ရေးဆိုင်ရာတအူးကဟောင်ကောင်ကဒီနေ့ဆန္ဒပြပွဲကိုလှုပ်ဖို့တောင်းဆိုခဲ့တာပါ။တရုတ်နိုင်ငံပြည်မှာကြီးကိုတရားခံလွှဲပြောင်းပေးဥပဒေကြမ်းကြောင့်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကစပြီးတော့ဟောင်ကောင်မှာလူတွေတိတ်တဲ့ချီပေါင်းနဲ့ဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဟောင
ကုမီလောင်ခဲ့တဲ့အတွက်အနည်းဆုံးလူ40တောင်ရောက်တိဆုံးသွားပါတယ်ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းကကုန်ထုတ်လို့ရင်းနဲ့ပစ္စည်းတူလောင်ယုံတွေရှိတဲ့ညူဒေလီစာဒါစီအနီးရက်ွက်ဟောင်းတစ်ခုမှာမီးလောင်ခဲ့တာပါမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်မီးကြိုးတွေရှုပ်နေအောင်တွေ့ထားတဲ့ရက်ွက်လမ်းကြီးတွေကမှမိတာကာဝင်ဖို့အခက်အခဲရှိတဲ့အတွက်မ ကျွန်တော်တို့ရဲ့ဆိုးရွားစေယုံတွေကိုတေးတာရင်းအစိုးရဆေးရုံတွေနဲ့အခြားဆေးရုံတစ်ခုကိုပို့ဆောင်ပေးထားပါတယ်။
ဒီပြည့်ရမှာတည်ဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရပြီးတန်ရာရသူတွေအငြင်းဆုံးတက်တာပြောက်ကင်းဖို့ဆူတောင်းမှာကြောင့်အိန္ဒိယဝင်ကြီးချုပ်နရင်ဒရာမိုဒီကတွေ့တာဆာမျက်နှာမှာရေးသားခဲ့ပါတယ်။ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ့စနေနေ့အထိ
ไซโดมีเตอร์390 kHz 95.5 เนี่ยปฐมนาทีกว่ามาไทยแลนด์มีเตอร์190 kHz 95.5ด้วยกันนี่ว่าทุ่งลงไปอยู่ครับเนี่ยเยอะกันเห็นตะนิ้งหนึ่งเนี่ยญาไปนอกซ้องยะตะนิ้งนี่โอ้ได้ไอ้ทุ่งลงไปนี่บาเลยอเมริกันมีดาวลูฟลอริดาพีเนี่ยเพนซาโคลามิวกะอเมริกันยีได้ฉีดไซส์คันมาตอกจานี่ก็ตะนั้นเนี่ยปิดขัดแค่แต่ตะนั้นมาบดุสู้รากูพีดาวลูโซฟาซิซีบิวโรก็เอฟพี အဲကဖော်ထုတ်လိုက်ပါတယ်တောက်ကြာနေကဖြစ်ခဲ့တဲ့အဲ့ဒီပြစ်ခတ်မှုအတွင်းသနက်သမားပါဝင်လူ၃ယောက်တိဆုံးခဲ့တာဖြစ်ပါတယ်အဲ့ဒီရေတက်ခြေဆိုင်စခန်းမှာတနက်နဲ့ပြစ်ခတ်တဲ့သူဟာတော်ဝင်စော်ရီလီဒက်ကအသက်၂၁နှစ်အရွယ်ဒူဘိုမိုဟာမက်အာရှာမာနီဖြစ်ပါတယ်သူဟာပန်စကိုလာကရေတက်ခြေဆိုင်စခန်းမှာတင်းတန်းကြောင်းကမှာတနက်တက်နေတဲ့သူတူလည်းဖြစ်ပါတယ်သူပါကြောင့်ဟုလို့တန ရေး မီဒီယာ American ရေတပ် ကြီးတဲ့ scam မှာ ဖြစ်ခဲ့တဲ့ ဒီပစ်ခတ်မှုတွေမှာ နောက်ထပ် 6 ယောက်လည်း တရားရ ရသွားခဲ့ပါတယ်ခင်ဗျာ
2016 ခုနှစ်ကလေးက ဖန်ဆီးထားတဲ့ တရုတ်နယ်ပွား American ဘွဲ့ရပညာရှင် တူဦးကို ပြန်လွှတ်ပေးတဲ့အတွက် American သမ္မတ Donald Trump က Iran ကိုကျေးဇူးတင်ကြောင်း Twitter ဆာမျက်နှာမှာ ရေးသားခဲ့ပါတယ် American ကထိန်းသိမ်းထားတဲ့ Iran သိပ္ပံပညာရှင် တူဦးကို ပြန်လွှတ်ပေးတဲ့အတွက် အလဲအလှယ်အနေနဲ့ American ဘွဲ့ရ တူဦးကို Iran ကပြန်လွှတ်ပေးတာပါ စနေနေ့က သမ္မတ Trump Twitter မှာရေးသားထားတဲ့အနေအထားအရတော့ Iran ပေါ်မှာအကောင်းမြင်တဲ့သဘောကိုတွေ့ရပါတယ် သူကအခုလိုညှိနှိုင်းမှုကတကယ်ကိုတရားမျှတတဲ့ညှိနှိုင်းမှုဖြစ်တယ်လို့ရေးခဲ့တာပါ သမ္မတ Trump အနေနဲ့ 2015 nuclear သဘောတူစာချုပ်ကနှုတ်ထွက်ခဲ့ရတဲ့ပတ်သက်ပြီးတော့ Iran နဲ့ပုံမကောင်းမွန်တဲ့ဆွေးနွေးမှုတွေပြုလုပ်သွားလို့လည်းဆန္ဒရှိကြောင်းကိုလည်းဖော်ပြခဲ့ပါတယ်။ဒီ သဘောတူစာချုပ်ကနေ American ကပြီးခဲ့တဲ့နှစ်ကနှုတ်ထွက်ခဲ့ပါတယ်။ အစောပိုင်းတုန်းကတော့လက်တလော Iran ဆန္ဒပြပွဲတွေကိုအစိုးရကအင်အားသုံးနှိမ်နေတဲ့အပေါ်မှာ သမ္မတ Trump နဲ့ American အရာရှိတွေက Iran ကိုအပြင်းအထန်ဝေဖန်ပြောဆိုထားတာပါ။ အခုလိုအကျဉ်းသားဖလှယ်ရေးအစီအစဉ်နဲ့ American တအူးကို Iran ကပြန်လွှတ်ပေးတဲ့အပေါ်မှာ Iran ရဲ့လုပ်ရက်အပေါ်မှန်ကန်ကောင်းမွန်တဲ့လုပ်ရက်ဖြစ်တယ်လို့ American နိုင်ငံသားကြီးပွန်ကြီး Mike Pompeo ကလည်းစနေနေ့က Twitter မှာရေးသားခဲ့ပါတယ်။
UN နိုင်ငံမှာ ဒီနေ့စနေနေ့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုလက်နက်ကင်ထားတဲ့လူတစုကတိုက်ခိုက်မှုကြောင့်တိစုံသူရေတွက်ဟာ 24 ယောက်ထပ်မင်းရှိသွားခဲ့ပြီဖြစ်တယ်လို့ UN အာဏာပိုင်တွေကပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာ တောက်ကြနေနောက်ပိုင်းကစတင်ခဲ့တာဖြစ်ပြီးတော့တနက်နေ့ပစ်တာတွေဒါနဲ့ထိုတိုက်ခိုက်တာတွေကြောင့်နောက်ထပ်လူ300ဆက်ခွနှစ်ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီသေဆုံးသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်300ယောက်လည်းပါဝင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစပြီးတော့ရဲနိုင်ငံတော်ကနန်းပေါ်ထွက်ဆန္ဒပြ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီနေ့ကတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကန
Bilo Samoa, Tawan Sidri, Piola Bare, Bigger Nasalina, Tema, Luton, the Song, Lelu, Pio Bare, Samoa, Mawada Yoga, Chibadu, Ui, Halidonga, Shifset, Ushi, Yellow, Samoa, Jamai, Tawan Sidri, Pio Bare, Direga, Nyaduga, Kalinga, Pidelu, Lesuare, Gulo, Wada Yoga. ဖြစ်ပေါ်တဲ့အည်အတွက်များလာကြောင်းတောင်ပစိဖိတ်မုတ်ရရဲကကျွန်နိုင်ငံဖြစ်တဲ့ဆမ်မိုအာချွတ်မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ကျောင်းတွေကိုလည်းပိတ်ထားသလိုကလေးတွေကိုလည်းအပြင်မှာစုဝေးတွေ့ဆုံတာတွေမလုပ်ကြဘူးလေဒါမဲ့ထားပါတယ်ဆမ်မိုအာကျမ်းမာရေးဌာနကတော့စုစုပေါင်းလူဦးရေရဲ့
디셈벌라시의တနင်္ဂနွေနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့မမျှသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒေါက်အောင်ဆန်းစုကြည်ရဲ့နေပါလန်ခရီးစဉ်အကြောင်းနဲ့စပါမယ်ရှင် ICJ နိုင်ငံတကာတရားရုံးမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲထားတာကိုဖြေရှင်းဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့မနေ့ပဲနေပြည်တော်ကနေနယ်သာလန်နိုင်ငံစီသွားနေပါပြီအခုလိုဒေါက်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖြေရှင်းခြင်းအပြင်
အနေထားဖြစ်အကဲခတ်တွေကရှုမြင်ပါတယ်လူခွင့်ရေးဖွဲ့တွေကတော့ရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ကလူခွင့်ရေးချိုးဖောက်ဆေးရုံမှုကျူးလွန်တာတွေပေါ်တရားမျှတမှုရနိုင်တော့မယ့်အလားအလာကောင်းဖြစ်သုံးသပ်ကြပါတယ်မဆုမောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်ဟုတ်ပါတယ်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုပြီးမြန်မာနိ ICJ တရားရုံးမှာဒီဇင်မာလာ10ရက်နေ့ကျနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဧတံမြင့်ဘုတ်ကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖြေရှင်းမှုဒီကနေ့ဒီဇင်မာလာ10ရက်နေ့တနင်္ဂနွေနေ့မှာတော့နေပြည်တော်ကနေနယ်သာလန်နိုင်ငံကိုစတင်ထွက်ခွာသွားပြီးဖြစ်ပါတယ်ဒီဇင်မာလာ10ရက်နေ့အင်္ဂါနေ့မှာတော့နယ်သာလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာ Sure Sweja Boma, Asoyaga Ruhinja Sure Atongo Lekamatari, Yamaning and Bagale, Dong Sansuji Kurai Usami Piale Shalema Pibale, Dizemala Sanyani Maro, Gambianing and Yamaning and U, a Piale Shaleja Mapibale, Akurumu Dong Sansuji Kurai, Nangatiayo and Sijima, Jinsai Pi Shime Kisaya Bomaro, Kabaga Sewizani, Yamaning and Dringa Luki, Echini, a two the Pi, a Kaibine Dringa, Ruhinja Muslini Boma, Lumio Dong Tapiamu Sweja De Boma, Nangago Shimbia Name, Tuma Nine Shaleja Bename and Eta Piparelu, Nama Yele Lake Cat.
ตัวเล็กๆซวยอ่ะอ่ะป่วยกองตรงนี้เนี่ยก็ตัวอยู่เล็กๆมาဖြစ်သွားတာဆိုတော့ตัวရှင်းရမှာပဲပေါ့လေကိုယ်စားလေလွတ်မနေဘဲနဲ့သူကိုယ်တိုင်သွားလိုက်တာဆိုတော့ဟိုကျင်းဆိုင်ရဲ့ဆိုတဲ့အားလဲပေါ်တာပေါ့နော်ဟုတ်ဟုတ်ဆိုတော့နိုင်ငံကချက်မြင့်ပါကကျွန်တော်နှမိတော့ကတော့ဒေါက်တာဆွေကြီးကတလောက်ကြီးကြီးမားမားဟိုတိတိဆိုင်ဆိုင်မရှင်းပြရသေးဘူးပေါ့နော်ဆိုတော့ဒါပထမဆုံးချိန် mah boleh. Jalan belau tu amalan surau tu, jangan buat cina cakap mah boleh. Tuh lingan ni cakap macam, seni cakap macam. Kalau lelaki orang tu ni, nengen cikai dia ni, kau nengen ye jadi je boleh. Hari cik tu amalan surau tu,
မှာပြီးနိုင်ငံဆွေးရရှုထောင့်ကနေပြီးတော့မှာဒါပထမဆုံးအကြီးအကျယ်သွားပြီးတော့တင်ပြရတာဖြစ်တယ်ပေါ့နော်လူမျိုးတုံးတက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွေးချက်တင်မှုကိုကြိုးစိုးထောက်ခံကြောင်းလူလူအခြေပြုကရေအမျိုးသမီးများကွန်ရက်ကလည်းဒီကနေ့ဒီဇင်ဘာလ၁၀ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာပါတယ်ဒီလိုမျိုးနိုင်ငံတကာခုံရုံးမှာတရားဥပဒေကြောင့်အရာအရေးယူဆောင်ရွက်မှုဟာတိုင
ตัวเล็กจะมาด้วยแต่ยังไม่ทำหมูเป็นลูกชิ้นเลยไอ้เจ็บปนอ่ะจ้าจะมาดูยังที่จะยืนยันจะคุ้มชิดเลยแต่จะมาดูแต่ยังไม่ทำหมูเป็นลูกชิ้นเลยแต่ยังไม่ลืมเลยจ้าโอ้ตัวนี้อ่ะตัวนี้เนี่ยบอกปนอ่ะมีบางส่วนเนี่ยเสียสิ่งนี้ไม่กล้าอุจจาระมีบางส่วนเนี่ยตัวพี่ในอินเดียเขียนอะไรตัวเนี่ยกูไปดูแลคนเนี่ยลูดูดูด่าเลย
ลุลักคนนี้พี่ลูกคงไปขายหรือว่าช่วยช่วยเนี่ยเลยไอ้เดี๋ยวจะมาดูว่าไอ้ตัวที่ยาดีกว่าต้องเตรียมยาจัดกันนี่เนี่ยเตรียมที่สิ่งนี้ไอ้เดี๋ยวจะมาดูเลยที่ไอซีจีวีจะมาดูทักทายที่ที่เดียวในงานนี้ได้มีงานบอกเลยพี่ในงานใจวันนี้พี่อพยพอุตส่าห์ตัวเมทองสันสุจีเนี่ยดูในงานนี้ได้มีงานยงวันจีอุจจาร์เต็มสุดอพยพสายบุบบ้าสาวใหญ่วันจีฐานะวันจีอุจจาร์เต็มเนี่ยดูพี่ลองดูเส้นเนี่ยจะอยู่เนี่ยในงานใจวันนี้ฐานะก็
ပါပြီတော်လှန်ရေးနဲ့အသီးသီးမှာအမျိုးသားတွေနဲ့ရင်ပေါင်တန်ပြီးပါဝင်နေပေမဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အရေးပါတဲ့နိုင်ငံရေးကဏ္ဍတွေမှာတော့အမျိုးသမီးတုပါဝင်မှုအားနည်းနေတာကိုပြောင်းလဲနိုင်ဖို့ရည်ရွယ်ပြီး WLB ကိုစတင်တည်ထောင်သူတွေကတဦးလည်းဖြစ်လက်ရှိမှာအဖွဲ့ရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့မန်နန်းရင်နဲ့လက်ရှိအထွေထွေအတွင်ရေးမှုနော်ဆက်ဆဲတို့ကိုကိုစော်ဝင်းလိုင်ကVOA ရန်ကုန်ရုံးမှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။ကျွန်တော်တို့ကတော့ဖောင်ဒါတဦးဖြစ်တဲ့မနောင်းဝယ်ရင်းနှီးခြင်းပါတယ်
WLB
စတင်ပေါ်ပေါက်လာပုံလေးနဲ့သူ့ရဲ့ရည်ရွယ်ချက်ကဘာဆိုတာလေးကိုကျွန်တော်တို့ကြောပြပေးလို့ရမှာ။ဟုတ်ကဲ့။တပူရဲ့ဘီစတင်ပေါ်ပေါက်လာတယ်လို့ပြောလို့ရှိရင်ကျမတို့ဒီပေါ်တော့ဒီရှစ်ဆက်ရှစ်အရေးတော်ပုံကြီးကိုလည်းကြီးရမှာရှိတယ်။နောက်တစ်ပိုင်းကကျမတို့ကတောင်960ဒီပီကင်းညီလာခံကြီးပေါ်တော့ဒီအမျိုးသမီးတွေစုထွက်ခြင်းအမျိုးသမီးညီလာခံကြီးအပြီးမှာဒီအမျိုးသမီးရဲ့နံပါ
ဲ့တယ်လေဥမာတိုင်းနာဒေတာတွေမှာဆိုလို့ရှိရင်တိုင်းနာအခြေခံပေါ့နော်ဒီတနက်ကအင်အားစုတွေနဲ့ဖက်ပြီးတော့မှတွဲပြီးပေါ်လာတဲ့ဒီအဖွဲ့အစည်းတွေရှိတယ်။ကရင်မျိုးသမီးစည်းရုံးတို့၊ကရင်မျိုးသမီးစည်းရုံးတို့ရှိခဲ့တာတွေတော့ရှိတာပေါ့နော်။ဒါပေမဲ့ဒီအဖွဲ့အစည်းတွေကဒီအမျိုးသမီးတက်တက်နဲ့ဒီ social welfare ပေါ့ဒီကူညီပတ်မှုပေးတဲ့အရာတွေမှာပဲရှိနေခဲ့တယ်။ဒါပေမဲ့ဒီနောက်ပိုင်းမှာဒီ88ရေးတော်ပုံကြီးအပြီးမှာကျတော့ဒီကျောင်းသားတွေ၊ကျောင်းသူတွေထွက်လာတဲ့လူတွေရှိတယ်ပေါ့နော်။နေဆက်ကိုထွက်လာတော့ဒီအမျိုးသမီးတွေကနေဆက်ရောက်လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးအရာတွားနေကြတဲ့အခင်းအချင်းကိုကြည့်တဲ့အခါမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာမတွေ့ရဘူးပေါ့ဒီတော်လိုင်းရေးမှာတောက်လျှောက်ပါခဲ့ကြပေမဲ့အမျိုးသမီးတွေရဲ့ပါဝင်မှုကြီးလိုက်မရှိတယ်လို့ဖြစ်နေတယ်လေဒီအခြေအနေကိုမြင်တဲ့ဒီကျောင်းသူတွေကနေပြီးတော့မှဒီအမျိုးသမီးအဖွဲ့အစည်းတွေကိုဖွဲ့ဖို့လိုတယ်ဒီအမျိုးသမီးရဲ့အားကောင်းကောင်းနဲ့နိုင်ငံရေးမှာပါဖို့လိုတယ်ဆိုပြီးဖွဲ့လာကြတယ်တပြိုင်နက်တည်းမှလည်းပို့ပြီးတော့မှနားလည်မှုရလာတာကအဖွဲ့စည်းတဖွဲ့တဲ့နဲ့ဆောင်ရွက်လို့ကတော့ကိုယ်တွေလိုချင်တဲ့အခြေအနေကိုဘလို့မှမရောက်နိုင်ဘူးဆိုတော့ဇန်နဲ့အမျိုးသမီးအဖွဲ့စည်းတွေတိုင်းသူအမျိုးသမီးအဖွဲ့စည်းတွေနဲ့ပါပေါင်းချိတ်ပြီးတော့မှလုပ်တဲ
့အဖွဲ့ချုပ်နဲ့ပေါ့နော
်စုပေါင်းအားနဲ့လုပ်တဲ့အဖွဲ့ချုပ်လိုမျိုးကိုဖွဲ့နိုင်နေဆိုရင်တော့တကယ်ပဲကိုယ်တွေလိုချင်တဲ့နိုင်ငံရေးအရာပါပါဝင်ပတ်သက်မှုရှိတဲ့အဖွဲ့ချုပ်ဆိုတာမျိုးကိုพอทุ่งไหนมาล่ะลิงยามเลยဆိုတဲ့ယုံကြည်ချက်တွေရှိလာတယ်ဒါကြောင့်မို့ဒီမျိုးသမီးအဖွဲ့စည်းတွေเนี่ยချိတ်ဆက်ပြီးတော့มาဒီအဖွဲ့ချုပ်ပေါ်ဖို့အတွက်ဆောင်ရွက်ခဲ့ကြတာဖြစ်တယ်ပေါ့เนา
ะဟုတ်ကဲ့ဆိုတော့ဒီမျိုးသမီးအဖွဲ့ဖွဲ့စည်းတွေဆိုတော့ဒီပြည့်စုံချက်တွေလည်းရှိတယ်ပေါ့เนาะစစ်စစ်ကဖောင်ဒါအဖွဲ့ထဲမှာ မပါခဲ့ဘူးဆိုပေမဲ့လည်းဒီရီမန်းချက်တရားတော့ဒီနေ့ထိတာအခြေခံယုံကြည်ချက်အနေနဲ့တည်ရှိနေတယ်ပေါ့ခေတ်ကာလအလျော်နည်းနည်းပြောင်းလဲတာပါကျွန်တော်ရှိကောင်းရှိမယ်ပေါ့ဒါပေမဲ့အဲ့ဒီအခြေခံဒီယုံကြည်ချက်တွေဥတည်ချက်တွေဆိုတာဘာလဲပြသလိုက်ရအ
ောင်ကျွန်တော်တို့အမျိုးသမီးအဖွဲ့ချုပ်နေမှာနိုင်ငံကလည်းဒီကျမတို့ကြတော့ဟိုပါသူတို့ဟိုပါဖောင်ဒီလောက်လာခဲ့တဲ့ခြေနေတွေမှာလေ့လာခဲ့ရတဲ့များဆိုရင်တစ်ဖက်ကြီးစီကရှိသေးတော့ညာလေဒီလိုမျိုးစုပေါင်းရခြေကကျမတို့အဓိကဥတည်နေတာကစနစ်ကိုတိုက်ဖြစ်ဖို့ပေါ့နော်ဆိုတော့နိုင်ငံရေးအရာကိုကျမတို့ကစဉ်းစားဝိုင်းဝန်းစဉ်းစားပြီးတော့ဖြေရှာဖို့ဆိုပြီးတော့အမျိုးသမီးအဖွဲ့စုပေါင်း73ဖက်မှာတိုင်းရင်းသားအမျိုးသမီးအဖွဲ့တွေပေါ့နော်ဖွဲ့စည်းလာခဲ့တဲ့အနေအထားမှာကျမတို့ဒီအခုလက်ရှိပေါ့နော်နိုင်ငံရေးအခြေအနေကိုလည်းအမြဲတမ်းသုံးသပ်ပြီးတော့ကွန်ဂရက်မှာအမြဲတမ်းပြီးတော့ဟိုပါဗောဒီကျွန်မတို့ကို guide လုပ်တဲ့ဒီဖွဲ့စည်းပုံပေါ့နော်ကိုလည်းဒီ vision တို့ mission တို့အမြဲပြီးတော့ပြင်ပြီးတော့ဖြစ်စဉ်ဖြစ်ဆွဲတဲ့နိုင်ငံရေးအခြေအနေရပါပေါ့နော်ဆိုတော့ကျွန်မတို့အခုချိန်ထိကင်ဆွဲနေတာကဒီဒီစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ဆောင်ဖို့ပေါ့နော်ဆိုတော့ကျွန်တော်တို့ဒီတရားမျှတရေးဒီငြိမ်းချမ်းရေးဒီ Democracy ရေးတွေကိုအခြေခံတဲ့စစ်မှန်တဲ့ Federal Democracy တည်ဆောက်ဖို့ကိုကျွန်မတို့ကဒီ73ဖွင့်နေပေါ့နော်ဒီနေဒီချီတီပေါ့နော်စတင်ပြီးတော့ဒီစနစ်ကိုပြုပြင်ပြောင်းလဲဖို့ဒီကျွန်တော်တို့လိုလားတဲ့ဒီအမျိုးသမီးဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပဲဖြစ်ပြီးလို့ရှိရင်ဒီအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်မှုကိုဒီအခြေခံပေါ်မှာကျွန်တော်တို့ခုချီတီစတင်ပြီးတော့တိုက်ပွဲဝင်နေတာပေါ့
ရက်တီလှောက်ရှားလာတဲ့အနည်း20ကာလအတွင်းမှာလည်းဘယ်လိုပဲခက်ခဲပေမဲ့အောင်မြင်မှုတွေစင်ခုံမှုတွေလည်းအများကြီးရှိခဲ့မှာပဲလေစင်ခုံမှုတွေကတော့ပုံများမှာပေါ့ဒါပေမဲ့အဲ့ထက်မှကျွန်တော်တို့ဒီအောင်မြင်မှုတချို့ကိုကျွန်တော်တို့မိမောင်းထုတ်ပြမယ်ဆိုရင်ရောဘာတွေလို့ပြောလို့ရမလဲဒူဒူအပီနေနဲ့လုတ်ပြနိုင်နေတာလေမနှောင်းပြောပြပေးပါလ
ားပထမဦးဆုံးပြောချင်တာလေကျမတို့အနေနဲ့ဂုဏ်ယူရအကောင်းဆုံးတစ်ခုက WAB က generation ကိုမွေးခဲ့နိုင်တယ် generation ကိုမွေးခဲ့နိုင်တယ်ဆိုတာဥပမာဒီ extra ဒီပြီးကျမတို့ဆင်စထူထောင်နေနဲ့ပါတယ်တော်တော်များများဒါပေမဲ့အခုချိန်မှာအချံပေးအနေနဲ့ပမုံမှုကိုပဲယူတယ်အဓိကဆုံးဖြတ်ပြီးတော့မှသွားနေကြတာက generation အစ်စ်တွေမျိုးဆက်တွေတကယ်ပဲဒီပေါ်တော့ institutionalize ဖြစ်အောင်လုပ်သွားနိုင်တဲ့ဥစ္စာတခုကတော်တော်ဂုဏ်ယူစရာဖြစ်တယ
်ဒီနေ့ EC သွားနိုင်တာကလည်းကျွန်တော်တို့ဒီလိုမျိုးအနည်းတကြားနဲ့ပြုလို့ရှိရင်လည်း mandate တို့ဒီဆုံးဖြတ်ပိုင်ခွင့်တို့လည်းသူစီခွဲဝေပေးထားတာတွေရှိတာပေါ့နော်ဆိုတော့ဒီဟာလဲကျမတို့ရဲ့အဖွဲ့အချုပ်ကို sustainable တည်သွားပေးနိုင်မယ်ဟိုလမ်းကြောင်းတစ်ခုလေးဖြစ်တယ်ပေါ့န
ော်ဒီပေါ့လူသစ်တွေမျိုးသစ်တွေဝင်လာတော့အတွေ့အခေါ်သစ်တွေလည်းပါတာပေါ့နော်ဆိုတော့WAB ဟာပြပမှာဟိုအခြေစက်ဒီစတင်တည်တည်ခဲ့တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အခုမြန်မာနိုင်ငံကြောင်းလက်မှုတွေပေါ်ဆောင်ပြတဲ့နောက်ပိုင်းမှာပြပအဖွဲ့အစည်းတွေဖြစ်ဝင်လာတော့ WAB လည်းပါလာတယ်ပေါ့နော်ဆိုတော့ပြည်တွင်းမှာအခုရပ်တည်လှုပ်ရှားနေတဲ့အဖွဲ့အစည်းတခုဖြစ်လာပြီဆိုတော့ပြည်တွင်းကိုကြောင်းလာပြီးတဲ့နောက်ပိုင်းမှာတော့ဘလို့စင်ခုံမှုတွေရင်ဆိုင်ရတယ်လဲထူးခြားချက်တွေအားနည်းချက်အားတာချက်ဘာတွေများရှိသလဲဆက်ဆက်ပဲပြောပြပါမယ်ပြီးတော့
ကျမတို့အပြည့်တွင်းမှာဝင်လာတဲ့တက်တာကျမတို့ရဲ့တက်တံပေါ့နော်အဲ့မှဆိုရင်ပြောရမယ်ဆိုရင် only ခွက်နေတယ်လို့ပဲဟိုပါပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ရဲ့အနေထကတကယ်ဆိုတော့ပေါ့နော် strongly ပြောခဲ့တဲ့အနေထဖြစ်တယ်ပေါ့နော်လူခွေးချိုးဖောက်မှုဆိုင်ရာပဲပြောဒီအနည်းဆုံးမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိစ္စပဲဆုံးဖြတ်ချက်ချမှတ်ရဲဆိုကျွန်တော်တို့ထုံးတွေကနည်းနည်းပြင်းနေပေါ့နော်ပြောရင်လည
်း
ဟုတ်တယ်အထက်မွေကပြောတဲ့အသုံးနှုန်းတွေပါစားပေါ့နော်ပြီးတော့ကိုယ့်ရဲ့ action တွေပါစားနည်းနည်းဟိုဘယ်လိုပြောမလဲဟိုတိတိယယောက်လုံးနိုင်တယ်ပြီးလို့ရှိရင်လည်းထိုးဖောက်နိုင်တယ်ပေါ့နော်ဒါပေမဲ့ပြည်တွင်းမှာဝင်လာတဲ့အခါကျတော့အကန့်တတ်တွေအများကြီးရှိတယ်တချို့ကျတော့ကျွန်တော်တို့ပြောဟိုအားမရှိဘူးနော်ပြောချင်တယ်လို့ပြောချင်တယ်လို့ဟိုပြောအားမရှိတဲ့အနေထားတွေလည်းရှိတယ်ပေါ့နော်ပြုလို့ရှိရင်လည်းတချို့သောလူခွင့်ရေးချုပ်ဖောက်မှုတွေပဲဖြစ်ဟိုပါပေါ့အရင်တော့လူမျိုးတိုင်းရဲ့ဟိုပြောလို့မရတဲ့ဟာနေရှိအောင်ဘာလို့လဲဆိုတော့ဟိုပုံမှန်နဲ့ခဏနေဟိုထီးလိုက်ဒီပုံမှန်နဲ့ခဏနေတရားဆွဲလိုက်ပြုလို့ရှိရင်မြန်မာနိုင်ငံကလည်းအဖွဲ့အစည်းတွေလည်းများတယ်လို့ပြီးလို့ရှိရင်လည်းဖြစ်လာတဲ့အမှုတွေလည်းအများကြီးရှိတယ်ပြီးတော့ဘယ်ပုံမှားကနေဘယ်သွားဖမ်းတာဖမ်းပြန်ပြီလေဒီပုံမှားနဲ့ဖမ်းပြန်ပြီလေဆိုတဲ့ဟာမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဟိုဟာလှုပ်ဆောင်တဲ့အခါမှာလည်းအများကြီးတည်ထားပြီးတော့ဟိုပါပပနာနာလောက်ရတဲ့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့တစ်ဖက်မှာကပြည်တွင်းမှာဝင်လာရဒီကြောင်ကျမတို့ကိုပုံမူတိလာတာတွေရှိတယ်ပုံမူပြီးတော့ network တွေပေါ်ပြန်လာချိတ်ဆက်တာတွေရှိတယ
်ဟိုဟာဒီ WAB ကိုဖွဲ့စည်းအဖြစ်6လတင်ထားသလားဆိုပါရှင် ကျွန်တော်တို့ကအဓိကသွားချင်တာကစနစ်ကိုပြုတင်ပြောင်းလဲချင်တယ်ပေါ့နော်စနစ်အောက်ကိုတော့ကျွန်တော်တို့မသွားချင်ဘူးပေါ့နော်ဆိုတော့ဒီကျွန်တော်တို့ကဒီစနစ်ကကျွန်တော်တို့လူလာတဲ့စနစ်မဟုတ်သေးနေသူရေးကတော့ကျွန်တော်တို့
ဖြစ်စေခြင်းနဲ့နောက်တစ်ခုကျမတို့ကဝူမဲမှုမဲအခုကလုပ်နေကြတယ်ဒါပေမဲ့ဝူမဲမှုမဲနေနဲ့တော့တော်တော်ဆယ်မှာဖြစ်နေသေးဘူးအမကျမတို့ဝင်လာတဲ့အချိန်မှာ
ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းနေနဲ့ကျမတို့ကတော့အလိုမျိုးလင့်ထားတယ်ဆက်ဆက်ရတာမျိုးဆက်ဖြစ်ပေါ့ဆိုတော့ရှေ့ကိုဆက်ပြီးတော့ဒီဟိုမိရှူတာကိုတည်သွားရမယ်လူပြီးရင်ကိုယ်ကလည်းတစ်ခါလက်ချင်းပြန်ကန်းခဲ့ရမှာပဲဆက်ဆက်ရတာအလယ်မှာရှိနေပါတော့မျိုးဆက်ဟောင်းနေတဲ့လက်တွဲပြီးအကြံဉာဏ်တွေယူပြီးလုပ်တယ်လို့မျိုးသစ်တွေတော်လည်းကိုယ်ကလက်ချင်းကန်ပြရမယ်တောင်းလဲရ
ဆိုတော့ကျမတို့အချိန်ဆက်မှုအပိုင်းကိုတော့ပုံမူကောင်းတော့လှုပ်ဆောင်သွားမှာနီးမျိုးစုံနဲ့လှုပ်ဆောင်သွားမှာပေါ့เนาะကျမတို့အတီဗီတီမှာပဲဖြစ်ဖြစ်ကျမတို့နဲ့ပူးပေါင်းလှုပ်ဆောင်ရွက်တဲ့တချာတော့ဟိုဟာပေါ့အက်ဒ်ဗိုကေစီဆိုင်ရာဖြစ်ဖြစ်ပေါ့เนาะကျမတို့ကတော့အမြဲတမ်းစဉ်းစားမယ်ပေါ့เนาะဟိုဆက်လုပ်ဖို့ရှိမယ်အဓိကတော့ဒီစနစ်ကတည်ဆောင်လာခဲ့တဲ့ဒီပြဿန ောင်ဆောင်ရွက်မှုတွေကိုတော့ဆက်လုပ်မှာပေါ့
အဲဆိုတော့ဒီ WFP ဖွဲ့စည်းတာဒါလာမဲ့ဒီဇင်ဘာ9ရက်နေ့ဆိုရင်အနည်းငယ်ပြည့်ပြီပေါ့နော်ဆိုတော့အနည်းငယ်အထိမ့်မှနဲ့လဲအခမ်းအနားတစ်ခုလုပ်မယ်လို့ကျွန်တော်သိရပါတယ်ဆိုတော့ဒီအခမ်းအနားကဘယ်လိုပုံစံနဲ့လုပ်ကြမှာလဲဘယ်လောက်ကြီးကြီးကျယ်ကျယ်လုပ်မှာလဲဆိုတာကိုပြောပြလို့ရမှာနောက်ပြီးတော့လူတိုင်းလာလို့ရသလားဘာတွေ WFP ရဲ့ဖက်သမှုတွေဘယ်လိုသိရမလားဘာတွေလုပ်ကြမလဲ
အခါနာဟောပေါ့ကြီးကြီးမားမားတခုလောက်ဖို့ရှိမယ်ပေါ့နော်ဒီဒီဇင်ဘာ9ရက်နေ့မှာကျမတို့ဒီ20ဖြတ်တမ်းမှုကိုလည်းကျမတို့ပြခန့်လိုမျိုးပေါ့နော်ဒီ booth လေးတွေလည်းထောင်မယ်ပြီးလို့ရှိရင်လည်းဖြတ်တားခဲ့တဲ့တွေ့တုံတွေလည်းကျမတို့ပြခန့်လိုမျိုးလုပ်မယ်ပြီးလို့ရှိရင်လည်းကျမတို့အဖွဲ့အဖွဲ့စီတွေကိုလည်းပို့မှုတိအောင်ပေါ့နော်ကျမတို့အဖွဲ့ချုပ်အနေနဲ့မဟုတ်ဘဲနဲ့အဖွဲ့အဖွဲ့စီတွေလည်းဘယ်မှာ
အခြေဆက်ပြီးတော့ဟုတ်ကဲ့
ဆက်တော့ရကနေပြီးတော့လည်းတို့ရဲ့အဖွဲ့စီရဲ့လှုပ်ရှားမှုတွေလည်းဘယ်နေရာမှာဘယ်လိုလုပ်တယ်ဆိုတဲ့မျိုးလေလူတွေပုံမူသိအောင်လဲကျမတို့ဒီ20 anniversary မှာကျမတို့ချပြဖို့ရှိမယ်ပေါ့နော်ဒီလိုမျိုးပြခန်းနေလဲလှုပ်ဆောင်ဖို့ရှိမယ်ပြီးတော့ share လောက်တာတွေလည်းရှိမယ်နောက်ပိုင်းဆိုရင်ကျမတို့ဖြောဖြည်းရေးအပိုင်းတွေရှိမယ်ပေါ့နော်ဆိုတော့ဒီ9ရက်နေ့3နာရီကနေဒီည9နာရီအထိပေါ့နော်ကျမတို့ Indian Lake မှာလုပ်မှာဖြစ်တာ
ဟုတ်ကဲ့ဆက်စစ်ကျေးဇူးတင်ပါတယ်အနာဝခုလာခဲ့တဲ့ကျေးဇူးတင်ပါတယ်
မြန်မာဒီမိုကရေစီအရေးစွန်းရေးကံကိုကိုစောဝင်းလိုက်စီစဉ်တင်ဆက်ပေးခဲ့တာပါရှင် VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်အစီအစဉ်တွေနားဆင်ကြရမှာပါ။အခုအရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါပါရှင်မြန်မာနိုင်ငံကကြားဖောင်လုပ်ငန်းမှာအလုပ်သမားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြောင်းသုံးသပ်ချက်ကိုဦးစီသူအောင်မြင့်ကမတ်ရင်ချင်းနိုင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင
်ဘူးရဲ့ပိုင်းဒီလူတွေစိတ်ဝင်စားဆုံးကိစ္စတွေတဲ့ကတစ်ခုကတော့ AR တိုင်းဖြာပုံမျိုးနယ်ကပင်လယ်ကြားဖောင်လုပ်ငန်းနဲ့ဆက်ဆက်ပြီးလူကုန်ကူးခံရမှုဆိုးရွားတဲ့လူခွင့်ရချိုးဖောက်ခံရမှုသတင်းတွေပဲဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလူကုန်ကူးသူတွေလောက်အားခေါင်းမုံဖြတ်သူတွေကိုအမှုဖွဲ့အရေးယူတာတွေရှိနေပြီးမြန်မာနိုင်ငံလူခွင့်ရကော်မရှင်တာဝန်ရှိသူတွေတောင်ကြားဖောင်လုပ်ငန်းရှိရာကြေးရွာနဲ့ပင်လယ်ပြင်ထိသွားပြီးစုံစမ်းစစ်ဆေးမှုလုပ်နေရတဲ့အခြေအနေရောက်နေပါပြီ။ကြားဖောင်လုပ်ငန်းဆိုတာဘယ်လိုမျိုးလဲ။ဘယ်လိုလူကုန်ကူးခံရတာမျိုးလဲ။အဲ့ဒီလုပ်ငန်းထဲမှာဘယ်လိုဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေရှိနေသလဲ။သက်ဆိုင်ရာတာဝန်ရှိသူတွေကရောဒီပြဿနာကိုဖြေရှင်းဖို့မကြိုးစားကြဘူးလားစတဲ့အချက်လက်တွေဟာစိတ်ဝင်စားဖို့ကောင်းနေပါလေကုရပအဲ့ဒီလုပ်ငန်းပြဿနာနဲ့ရှေ့လာလာတွေအကြောင်းလေ့လာတင်ပြသွားပါမယ
်ကြားဖောင်လုပ်ငန်းဆိုတဲ့အတိုင်းအဲ့ဒီလုပ်ငန်းကိုဖောင်တွေနဲ့ဖွဲ့စည်းထားတာပါမိုးကာလာကုံလွန်ပြီးပွလင်းရတွေရောက်တာနဲ့ဝါတစ်စီပိုင်းစတာတွေနဲ့နှစ်ထပ်ပုံစံတိဆောက်ထားတဲ့ဝါဖောင်တွေကိုပင်လယ်ဝရောက်အောင်ဆွဲယူသွားကြရပါတယ်ပင်လယ်ဝရောက်တဲ့အခါအဲ့ဒီဖောင်တွေကနေငါးဖန်းတာဖမ်းမိလာတဲ့ငါးတွေကိုရွေးချယ်တာဘိုက်ခွဲပြီးအမိုးပေါ်မှာအချောက်ဖြစ်အောင်လှမ်းတာစတာတွေလုပ်ကြပါတယ်။ပြည်မြအားဖြင့်ကြားဖောင်တစ်စင်းမှာလူ၃ယောက်လောက်ရှိပြီးအဲ့ဒီကြားဖောင်ပေါ်မှာပဲအလုတ်လုတ်ချက်ပြုတ်စားဖောင်ပေါ်မှာပဲအိပ်ဆက်နေထိုင်ကြရတာမျိုးပါ။အဲ့ဒီကြားဖောင်ကနေဖမ်းမိတဲ့ငါးငချောက်တွေကန်းချေကိုပို့ဖို့ဖောင်ပေါ်ကလူတွေစားဖို့တောက်ဖို့ရိတ်ခါတွေကိုကန်းကြေကနေယူဆောင်လာပေးဖို့စက်တက်လှေကြီးတွေကအစုံအစံကူချီတန်းချီလှုပ်ကြရပါတယ်။စီးရင်စရာတွေအရာလက်ရှိအချိန်ဖြာပုံဘက်ကပင်လယ်ဝမှာခမန်းချီကြားဖောင်အစင်တပေါင်းဝန်းကျင်လောက်ရှိပြီးလုတ်သား3000ကျော်လုတ်ကင်နေကြမယ်လို့ခန့်မှန်းထားကြပါတယ်။ကြားဖောင်လုပ်ငန်းဟာပင်လယ်ပြင်ထဲမှာရက်ရှည်လာများနေပြီးအလုပ်လုပ်ရတာရေတက်ရေကြခြင်းကိုလိုက်ပြီးမနာမနေအလုပ်လုပ်ရတာစရရီကြောင့်သူ့နကူမှာကူကပဲပင်ပင်ပန်းပန်းကြမ်းကြမ်းတန်းတန်းလုပ်ကင်ရတဲ့သဘောရှိပါတယ်။ဒါအပြင်လုပ်ငန်းခွင်အများစုမှာအလုပ်ကိုကြီးကြပ်ရတဲ့ဖောင်ဦးစီးတွေရဲ့ကြမ်းတမ်းတဲ့ခိုင်းစိန်မှုတွေအပြင်ကိုထိလက်ရောက်ရိုက်နှက်ကန်ကြောက်တာမျိုးကလည်းပုံမှန်ဖြစ်လေရှိပြီးတခါတည်းလူသေးဆုံးနဲ့ရာဇဝတ်မှုတွေအထိဖြစ်ပွားတတ်တယ်လို့ဆိုပါတယ်။ဖြာပုံရက်တက်ဖွဲ့မှတ်တမ်းတွေအရ2019ကနေ2018ဘန်နာရီနှစ်8လတာကာလအတွင်းအဲ့ဒီကြားဖောင်လုပ်ငန်းမှာဖြားနာလို့တည်ဆုံးသူအယောက်280နီးပါးရှိတယ်လို့မှတ်တမ်းတင်ထားတဲ့အတွက်အဲ့ဒါဟာတကယ်သွေးယူသားယူဖြားနာတည်ဆုံးတာလားနှိပ်စက်ခံရပြီးတည်ဆုံးတာလားထွက်ပြေးဖို့ကြိုးစားရင်ပင်လယ်ပြင်မှာတည်ဆုံးတာလားဒါအပြင်ရက်တက်ဖွဲ့ကိုတည်မပို့ပဲတေဆုံးသူဘယ်နှစ်ယောက်ထိရှိနေမလဲစတဲ့မိကုံတွေကိုလည်းထွက်ပေါ်လာစေပါတယ
်။ကြားဖောက်လုပ်ကဟာအဲ့လိုကြမ်းတမ်းပေမဲ့တကယ်တကယ်ရမယ့်လုခလာစာကတော့အတော့ကိုနေပါလွန်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့လူကုန်ကူးမှုပြဿနာပါ။အလုပ်သမားရရှိရေးအတွက်ကြားဖောက်လုပ်ကရှင်တွေဟာလူပွဲစားတွေကိုအားကိုးရပါတယ်။လူပွဲစားတွေကလည်းအချိန်မှန်လုခလာစာအမှန်ပြောပြီးအလုပ်သမားရှာဖွေရင်ရနိုင်ဖွယ်မရှိတာကြောင့်လုပ်ငန်းခွင်နဲ့လုခလာစာအချိန်တွေကိုလိန်လေပြောဆိုပြီးအလုပ်လုပ်ဖို့စီယုံတင်သွင်းကြပါလေ
ตลาดลูกค้าล่าจะเป็นตัวยามเองที่อาดีส่วนจัดเต็มเราสุ่มีเมื่อสุ่มีเลยเนี่ยเปลี่ยวสุรามีว่าน้าต่อเอริเอลูตมาโกเป็นเรื่องการจ้าพังนี้สิปูไลจาร์ราบะเวการิมก้าลูกเป้ซารีฮะตัวเลี้ยงเนี่ยเปลี่ยวสุสิยมีปูไลเดอเอลูตมาเย่ที่อาดีลงซาลูกค้าล่าจะกูว่าทอยู่เรื่องสิ่งที่ลูกไลปีส่วนเนาะจ้าฮะลูกองกูเรียสุ่มีมุสิงกูยาวตัวสิบาร์ อากุลจ้าพังลงเงามาพิบอนี่เดจัตนาเรียเลี้ยงสิบูแต่สัญญาตามวิชิตุรีนี่เนี่ยเราอย่างส่วนหนึ่งเป็นเรื่องลูกีแต่ไหนแต่เราเที่ยวเชื่อมบุจูจ้าเกเรลูเดียดกันสุดดอกมากระเทมีดีอาริกูชิมจ้าบาร์เอราริการ์โรจ้าพังลูกตาริกูงานลงเงาอุซิธานามาเยลงเงาฟะปงตีสังเวปูเยลงเงาเชนเนเยลูกตาจามาเลี้ยงเชนเลี้ยงตามาซาโจชูปูเดียวเวมฟะปงตินทาร์เอ
ป่วยจะเอเจงานนี้ไปลูกตมากูหายไปที่บ้านขับยาหนาวมีช่างว่าสายเดียร์มาลูกเชนลูกตมาอันนี้ป้ามูริกูเที่ยวเชนเอพ่วยรีพ่วยบุสบีนี่นายสาวเย่เคเรลูกตุกัสวาร์อาลูกโชกุดูดาจีลายเองอันนี้ลูกแกมาลูกแกนี่ดูเรียสิ่งเช่นเล่ากูยูทาร์มีชีเวสิ่งเบื้องลูกแกนี่จาระ เป็นเรื่องเนี่ยเยี่ยชีลามีอาตัวลูลงเนี่ยดูเรื่องกูเยี่ยตาพ่อเอ๋ป่าวเอ๋สุยาตาวชิดูเรื่องกูเฮ้ยเนี่ยที่ตัวพี่เสือเสือลูไม่ยันไหนไหมอุบลีเป็นบ้านยาวตัวลูพี่เนี่ยได้เจ้ากูรู้เป็นตัวนายปอนี่อะไรบ้าที่เชนี่เรื่องกูจีเอ๋เอลูเป็นเรื่องเนี่ยลงงานคนเดียวเอ๋ยเจ้าเยี่ยตาพ่อเอ๋ลูมีพ่อจีเบบูลูนี่วิสุระที่ด่าว่าเลยเยี่ยเจ้าเยี่ยตาพ่อได้ชีเอ๋เป็นเรื่องเนี่ยเอลูลูสาวเนี่ยชีเอ
ကိုရေးလဲလုံနိုင်မှာပါအခုတော့ဒီပြဿနာနဲ့ပတ်သက်ပြီးအစိုးရဟာ2013ခုနှစ်အလုပ်ကိုင်နဲ့ကြွမ်းကျင်မှုဖွံ့ဖြိုးတိုးတက်ရေးဥပဒေပုံမှန်30ငါးကိုလိုက်နာကြဖို့တရင်စာကနေအစဉ်ကြီးညာထားပါတယ်အဲ့ဒီဥပဒေဟာလူပွဲစားတွေမတမာမှုမလုံနိုင်အောင်ကာကွယ်တဲ့ဥပဒေဖြစ်ပြီးကျူးလွန်ရေးသုံးနှစ်ထက်မပိုတဲ့ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စ
ဒီလိုအမြင်ပြည်ရင်းသတင်းတုံ့သက်ချက်ကိုတနင်္လာနေ့မနေ့ပိုင်းစီစဉ်မှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးမေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး Facebook တော်ရရှင်တွေ Messenger ကနေရေးလာတဲ့စာလေးတွေကိုပြောပြပေးကြပါမယ်နော်။ကိုစောအောင်ဆိုတဲ့တော်ရှင်စာတို့လေးကြီးလာတာပါ VOA သတင်းဌာနကမိသားစုတွေအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါရစေခင်ဗျာလေကျေးဇူးအထူးတင်ပါတယ်ကိုစောအောင်ရေ AK မောင်လှကျော်ဆိုတဲ့တော်ရှင်ကတော့ VOA ကိုကြိုဆိုပါတယ်ဒီနေ့ VOA ရဲ့မနက်ခင်းသတင်းကိုနားဆင်ရတဲ့အတွက်ကျွန်တော်အရင်ကျေးဇူးတင်ပါတယ်မနက်ခင်းသတင်းကိုကျွန်တော်အမြဲဆောင်စားနားဆင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ VOA ကိုအားပေးတဲ့တော်ရှင်တွေကိုကျေးဇူးတင်ပါတယ်သားဆိုရဲတော့ရှင်မေးလာတာကတော့ Fury English စာ American တော့ EDM တင်ငန်းစာနဲ့စာသား Facebook စာမျက်နှာပေါ်မှာတင်ပေးပါလားတဲ့တင်ထားတာရှင်လည်းပြောပေးပါကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကျမတို့က Facebook မှာစာသားအရှိကြီးတင်ရမှာမလို့ Facebook ပေါ်မှာဒီစာသားတက်တက်တင်ပေးတာမရှိပါဘူးတခြားသတင်းတွေစောင်းမားတွေလိုပဲ Fury မြန်မာ Web စာမျက်နှာပေါ်မှာတင်ထားတဲ့အစီအစဉ်တွေကို Facebook စာမျက်နှာမှာ link ပြန်ပြီးတော့တင်ထားပေးပါတယ်American တောင် EDM တင်ကန်းစာရုပ်မြင်သံကြားမှာထုတ်လွှင့်ပေးတဲ့တင်းနှံနေတွေကို Facebook မှာကြည့်လို့ရပါတယ်။အခုလည်း VOA မြန်မာ website ကဒီအင်္ဂလိပ်စာတင်ကန်းစာစာမျက်နှာနေရာကိုဒီတော်ရရှင်စာရေးလိုက်တဲ့ Messenger မှာပြန်ပြီးထည့်ပေးလိုက်ပါရနော်။အဲဒီမှာတွားပြီးတိုက်ရိုက်မြန်မာလိုဟိုစာလည်းဖတ်လို့ရတယ်လို့မျိုးတင်ကန်းစာကိုအစီအစဉ်နားထောင်လို့လည်းရပါတယ်။ရုပ်မြင်သံကြားကတင်ဆက်ပေးတဲ့အစီအစဉ်တွေကိုလည်းကြည့်ရှုလို့ရပါတယ်။ VOA အစီအစဉ်တွေကိုအပိတ်ရတဲ့အထူးကျေးဇူးတင်ပါတယ်ရှင်။
KP ခံရတဲ့တော့အချင်းကဗီဒီယိုအတန်ဆက်မှုအစီအစဉ်အားလုံးကောင်းပါတယ်စပိုင်းဆိုင်ရာအားနည်းချက်လာတော့မသိပါတရင်ကျင်ညာသူတွေရဲ့အတန်တရားနဲ့တရားမညီဘူးဒီလုံးတွေလည်းတော်တော်ကျယ်တယ်တခါတလေရောလည်းအစီအစဉ်အဆုံးအဆင့်ပြပါတယ်တခြားတရင်ဌာနတွေလို့တိုးလိုက်လျှော့လိုက်လို့ဆရာမလို့ရင်ကောင်းပါပဲလို့တွေးမိပါတယ်ဟုတ်ကဲ့ပါအစီအစဉ်တွေတိုးလိုက်ကျယ်လိုက်နဲ့နားထောင်ရတာအဆင်မပြေဖြစ်တယ်ဆိုလ တန်လိုင်းနေမညီဘူးဆိုတာကျမတို့ကိုယ်တိုင်လည်းတတိထားမိပါတယ်။ဟိုအဲ့လိုမျိုးမညီတာချက်ချင်းတင့်ရင်တည်တယ်လို့မျိုးအတန်ကိုပြင်ဖို့ကြိုးစားပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ကျမတို့စီကနေပြီးတော့ကျမတို့ station ကနေလွှင့်တဲ့အခါမှာအတန်တွေကိုနှိပ်ပြီးလွှင့်လိုက်တာဖြစ်ပါတယ်။ဘာကြောင့်များ internet line ကတခါတလေတိုးသွားတာမျိုးတခါတလေကျဲသွားတာမျိုးဖြစ်သွားလဲဆိုတော့ကျမကလည်းရေးရရရစဉ်းစားလို့မရပါဘူး။ဒါပေမဲ့ကျမတို့တင့်ရင်တည်ချင်းအဲ့ဒါကိုလည်းပြင်ဆင်ပြီးတော့ဒီအတန်ကိုနှိပ်ပေးဖို့ကြိုးစားပါတယ်။အခုလိုအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဟန်ညဆိုတဲ့တော်ရချင်းကတော့သတင်းချက်လက်တွေပို့ပေးမှုတိကျပြီးအချိန်နဲ့တပြေးညီဖတ်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီတော်ရချင်းကသတင်းတွေပို့ပေးရဲဆိုလို့ကျွန်တော်တို့စီကဒီ email သတင်းလွှာကို subscribe လုပ်ထားရလို့ထင်ပါတယ်။နောက်တော့ဒီတော်ရချင်းကပဲဆက်ပြီး VOA အင်္ဂလိပ်စာသင်ခန်းစာတွေကိုလည်း Facebook page မှာစာသားနဲ့ဖော်ပြနိုင်မလားတဲ့။ခုနမေးထားတဲ့တော်ရချင်းနဲ့မေးခွန်းတူပါရဲ့နော်။ကျွန်တော်တို့ကဒီ Facebook မှာတော့စာသားအကုန်လုံးမဖော်ပြဘဲနဲ့ web page မှာအကုန်လုံးဖော်ပြထားရဲဆိုတာကိုပြန်ကြားပေးကြပါတယ်။ဒီရင်းကထုတ်လွှင့်ပေးတဲ့အစီအစဉ်လေးပေါ်မှာနားကျင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစားတွေကိုလည်းဖော်ပြပေးကြပါရစေ။ကျမတို့ဒီနိုဝင်ဘာလတုန်းကထုတ်လွှင့်ပေးထားတဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်တဲ့တိုက်ပွဲတွေကြအရက်သားတွေကိုဘလို့ကာကွယ်ပြုမလဲဆိုတဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်လာပြီးတော့သောရရှင်ဦးလာထွန်းရေးလာတာကိုပြန်ပြောဖော်ပြပေးကြပါရစေ။ကျမတို့ဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်တဲ့ဒီပရိပကဖြစ်တဲ့ဒေသတွေမှာလက်နက်ကိုင်ဖွဲ့စည်းတဲ့ကနေပြီးအရက်သားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာရှိတာလည်းရှိတယ်။အခက်မတင်ရင်အသက်ပါဆုံးရှုံးရတဲ့အထိမကြခဏကြုံရတယ်။အခုနောက်ဆုံးမှဆိုရင်ချင်းလက်တော်အမတ်ကိုလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းထားတယ်။ဒီလိုကိစ္စတွေမှာလက်နက်ကိုင်ပရိပခါရဲ့ကြောင့်မှအရက်သားတွေဘာကြောင့်အကာအကွယ်မဲ့နေရတာလဲပေါ့နော်။ဒီအရက်သားပြည်သူတွေလုံခြုံရေးကိုဘယ်သူကတာဝန်ယူမလဲဆိုတာကိုဆွေးနွေးပေးသွားတာဖြစ်ပါတယ်။ကိုအောင်လွင်ကထုတ်လုပ်သူကိုရန်နိုင်နဲ့တင်ဆက်ပေးသွားတာပါ။ဒါကိုဦးလာထွန်းတကုံမျိုးတက်ကသူ့ရဲ့အမြင်ကိုပြန်ပြောရေးသားဆွေးနွေးလာတာမှာတော့
တိုက်ပွဲတွေကြားမှာအရက်သားတွေကိုဘလို့ကာကွယ်မလဲဒီညမှာလဲတေချာနားထောင်လိုက်ရပါတယ်နားလည်လိုက်ရတာကတော့သောတာရှင်ပြည်သူတွေကပဲဘာထူးခြားတဲ့သတင်းစကားကြားမလဲမျှော်လင့်ချက်နေပေါ့ဒါပေမဲ့ဂျာအေးသူ့အမေရိုက်တယ်လို့ပဲအမောင်ထဲမှာငိုနေရတဲ့အဖြစ်ကအပြင်ဘာအဖြစ်မှထွက်ပေါက်မရှိတယ်လို့ပါပဲနောက်တစ်ချက်ကပြည်သူတွေတခဲနဲ့ရွေးကောက်ပေးလိုက်တဲ့အစိုးရလေဒီထက်ပိုပြီးပြောရရင်တော့အသက်80နားနီးမှပုံမှန်905ကာကြီးအကြီးညိုပြက်မှုနဲ့ဆွဲကန်ထိနေမယ်ထင်တယ်။ပြည်သူလူထုခေါင်းဆောင်ကြီးဆိုတဲ့စကားလုံးအထိပယ်တောင်ဘာမှမသိဘူးဖြစ်နေတာလေ။ကျွန်တော်တို့ဗမာအများစုကဗုဒ္ဓဘာသာတွေပါ။ကျိုးချောင်းဆက်ဆက်တဲ့တရားကိုအခိုင်အမာယုံကြည်ကြသူတွေပါ။အကျိုးကိုဖြစ်စေတဲ့အကြောင်းတရားတွေနဲ့အဲ့ဒီအကြောင်းတရားတွေရဲ့အာနိသင်တွေကို24ပစ္စည်းတဘာဝတရားတွေအဖြစ်ပေါမောက်ခဆရာတော်ကြီးကအလွန်လွယ်ကူရှင်းလင်းတဲ့ဥပမာတွေနဲ့ရှင်းပြထားပါတယ်။ပရိသန်ဗိဒ္ဒဉဏ်လို့ခေါ်တဲ့ခွဲကြံစိတ်ဖြာတဲ့ဉာဏ်ရရှိအောင်အဘိဓမ္မာတရားတော်ကြီးမှာရိုးရှင်းလွယ်ကူစွာရှင်းလင်းဟောထားပါတယ်။ဗုဒ္ဓသာသနာတော်နဲ့ကြုံကြိုက်တဲ့ရှင်းလင်းတင်ကြားပြသပေးနိုင်တဲ့ဆရာသမားကောင်းလည်းရှိတယ်။အသေးချာနားဆိုင်ထောင်နိုင်တဲ့နားတွေလည်းရှိတယ်။ဒီလိုပါရမီကောင်းတွေနဲ့ပြည့်စုံတဲ့လူတွေနေထိုင်တဲ့နိုင်ငံမှာမကြောက်ဝင်မနာတာတဲ့အဖြစ်ဆိုးတွေကြုံနေရတာကတော့ဒီကပြည်သူလူထုတွေကိုယ်တိုင်ကတန်ဆိုးမိုးမောင်းကြနေတာပဲလား။ပြည်သူကိုရှေ့ဆောင်ရှေ့ရွက်ဥဆောင်မဲ့သူကင်းမဲ့သလိုခေါင်းဆောင်ကျင်းသာတင့်နေသလားလို့ပဲစဉ်းစားနေမိတာအမှန်ပါပဲ
။ဒါကကျမတို့စီကနေပြီးတော့ထုတ်လွှင့်ပေးသွားတဲ့တိုက်ပွဲတွေကြမှာအရက်သားတွေကိုဘလို့အကာအကွယ်ပြုမလဲဆိုတဲ့ဓာတ်ရည်လေးလိုက်ဆွေးနွေးခဲ့တဲ့ပတ်သက်ပြီးတော့တော်တော်ရှင်ဦးလာထွန်းသူ့ရဲ့အမြင်ကိုဝင်ပြီးတော့စာရေးပြီးတော့ပြန်ဆွေးနွေးလာတာဖြစ်ပါတယ်ရှင်။နောက်တော့တော်ရရှင်တယောက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ VOA ရဲ့တွေးဆမေးမြန်းခန်းကိုနားဆင်ပြီးပြန်ရေးလာတာဖြစ်ပါတယ်။တော်ရရှင်ဦးတင်ွေဒီသတင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်သူ့ရဲ့ရှုထောင့်ကနေစာရေးပြီးတော့ဆွေးနွေးလာပါတယ်
။မင်္ဂလာပါ VOA 2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီး VOA ရဲ့တွေးဆမေးမြန်းခန်းတွေကိုနားထောင်ရတော့2008ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအခန်းဆက်နှစ်ကြောင့်ပြင်ဆင်ရေးမှာအခက်အခဲဖြစ်နေတာကိုတွေ့ရပါတယ်။တိုင်းသားတွေပြင်ရင်လည်းအချက်တွေအများဆုံးတွေ့ရပါတယ်။ဒါပေမဲ့အခန်းဆက်နှစ်ဥပဒေပုံမှန်436ကအထူးပိတ်ထားတာတရားမင်းစဉ်ပြင်အောင်မရဘူးလို့ပြောနေတဲ့သူတွေတောင်ရှိတယ်လို့ကြားလိုက်ရပါတယ်။ကျွန်တော်ကတော့ပြင်ရင်တဲ့ဘက်ကရှိပါတယ်။ကျွန်တော်ဘယ်ပါတီဝင်မှမဟုတ်ပါ။ဒ ဒီတော့ကျွန်တော်အမြင်ပြောရရင်အခန်းစနစ်ကပြင်ဆင်ခြင်းအမန်မန်လို့ဖော်ပြထားတာတွေ့ရပါတယ်။သို့တော့တက်ပယ်ဖြတ်ခြင်းရမူးနဲ့စားထိုးခြင်းဆပ်စီကျူးနဲ့ပတ်သက်လို့တရားဖော်ပြထားခြင်းမရှိတဲ့အတွက်ပုံမှန်တစ်ခုချင်းအလိုက်ပယ်ဖြတ်ခြင်းနဲ့စားထိုးခြင်းတို့ကိုပြည်တော်စုလွတ်တော်ကအခန်းစနစ်ရှိ၄၃၅၄၃၆ပါဝင်ဥပဒေပုံမှန်တွေကိုရမူးပယ်ဖြတ်ပြီး
တဲ့ရေးဆွဲတဲ့ဥပဒေထက်လာရင်ပုံမှန်၄၃၆ပြဿနာပြည်လဲသွားမယ်လို့ယုံကြည်မျှော်လင့်မိပါတယ်ဗျာ။ဟုတ်ကဲ့ပါ။တော်ရရှင်ဦးတင်ခွင့်ကမြန်မာနိုင်ငံမှာပြင်ဆင်ဖို့ခက်ခဲနေတဲ့ဥပဒေကိုဘယ်လိုပြင်ဆင်လို့ရမလဲဆိုတာကိုသူ့ရဲ့အမြင်နဲ့အကြံပေးလာတာဖြစ်ပါတယ်ရှင်။ ရှင်နေရရင်ဖွင့်လာတော့ကျွန်မအချိန်ရအောင်ဆက်ပြီးဖော်ပြပေးကြပါမယ်နော်။ရေမင်းထွေးဆိုရဲသွားရင်စာတော်ရယ်ရေးလာတာပါ။အကြောင်းအရာကိုလည်းသိပြီးတော့ပြပြဆုံဆုံးသေးသေးရေးပြထားတာတော့မဟုတ်ပါဘူး။ဒါပေမဲ့သူရေးလာတဲ့အချက်လေးကိုကျွန်မပြောပြပေးကြပါမယ်။ကျွန်တော်ကတော့မကွေးတိုင်းတောင်တွင်းကြီးနယ်ဒီတော့
နှစ်အုပ်စုဖျားခွင့်ကြေးရွာကပါတဲ့ကျွန်တော်တို့တောင်တွင်းကြီးမှာကျမ်းမာရေးစေယုံကတာမန်ယောဂလောင်းနေလဲမကွေးနေပြီတော့ကိုလွှဲတယ်တဲ့ပတ်သက်မရှိတဲ့လူဆိုရင်အဲ့စေယုံတွေကိုသွားမကူနိုင်ရလို့အသေးခံရမယ်သဘောမျိုးဖြစ်နေပါတယ်အဲ့လေတင်ပြပေးခြင်းပါတယ်ဆိုပြီးရေးလာတာပါဟုတ်ကဲ့ပါဒီမှာကိုရဲမင်းထွေးရေကျွန်မစဉ်းစားမိတာကတော့အဲ့စေယုံသေးလေးမှာကုလို့မရတဲ့ယောဂကြီးများဖြစ်နေ
င်ကြီးဌာနအနေနဲ့ဟိုတည်ထားတဲ့ကိစ္စလည်းဖြစ်နေလို့ကျွန်မဒီကနေ့ဖော်ပြပေးလိုက်ပါတယ်။သွားရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သွားရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့သောရှင်တွေကိုမြစ်တာတီလက်ဆောင်တချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။အခုကျမတို့ကဒီဇင်ဘာလ2019နှစ်တောင်ကုန်တော့ပါမယ်နော်။ဆောင်းတွင်အင်းရတဲ့ရာဒီမှာဒီဆောင်းတချင်းလေးနေတဲ့သောရှင်တွေကိုဖြောပြပေးဖို့ကျမစိတ်ကူရပါတယ်။ဒီတော့ဒီတစ်ပတ်ထူးအိမ်တင်ရဲ့မူရင်းတည်ဆိုထားတဲ့နောက်ပြီးတော့လေးပြပြန်တီးဆိုထားတဲ့လွမ်းသူအိမ်မဲဆိုတဲ့တခြင်းလေးကိုပြည့်တက်တီးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော
「
သည်ဆိုထားတဲ့လွမ်းတူအိမ်မဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နာဆင်နိုင်ပါတယ်ဆွေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာကပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအောင်ရွှင်လန်းချမ်းမြေကြပါစေရှင
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုတော့ကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါတော့မယ်ရှင်။
ပိုလန်နိုင်ငံကဖက်ထုတ်လုပ်တဲ့အမျိုးသမီးတဦးဟာတမန်ကြီးအထွန်းဖက်ထုတ်အများဆုံးလုပ်တဲ့ Guinness ကမ္ဘာစံပယ်ချိုးသွားခဲ့ပါတယ်။ပီယက်တဂျက်ဆက်ကတနအီအတွင်းပိုလန်ရိုးရာဖတ်ထုတ်1066ခုထုတ်ပြီးစံချိန်ချိုးနိုင်ခဲ့တာပါ။တာဟာ 3.4 စက္ကန့်ကိုဖတ်ထုတ်တစ်ခုလုပ်ခဲ့တဲ့နှုန်းဖြစ်ပါတယ်။သူဟာ2019ခုနှစ်ကသူကိုယ်တိုင်တင်ထားခဲ့တဲ့စံချိန်996ခုကိုချိုးလိုက်နိုင်တာလည်းဖြစ်ပါတယ်။အသက်46နှစ်အရွယ်ပိုလန်အမျိုးသမီးဂျက်ဆက်ခါအီဗ်ကိုဗာမျိုးကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့သူဖြစ်ပါတယ်။ပိုလန်ရိုးရာဖတ်ထုတ်ထဲမှာတော့ဂေါ်ဘီ၊ချက်သွန်နီ၊အသာအာလူဂျိန်ခဲလေးငင်ပွင့်တဲ့ဆာဝါခရီးမလေးထည့်လိရှိပါတယ်။အချို့စားတဲ့သူတွေအတွက်လည်းချယ်ရီသီးနဲ့ဘလူးဘယ်ရီသီးထည့်ပြီးတော့ထုတ်ထားတဲ့ဖတ်ထုတ်တွေလည်းရှိပါတယ်။ဒီစားတောက်ဆိုင်လေးအတွက်ဂျေးဆက်ခါတနေ့စာဖတ်ထုတ် 2500 လောက်ကိုထုတ်ပေးနေတာပါ။အဲ့ဒီအတွက်လည်းသူ့ကိုမျိုးကဖတ်ထုတ်ပင်ရမလို့နာမည်ပေးထားပါတယ်။လေ့ကျင့်ရင်းနဲ့ပဲအခုလိုကျွမ်းကျင်လာပြီးကမ္ဘာစံချိန်ချိုးနိုင်ခဲ့တာလို့ဂျေးဆက်ကပြောပါတယ်ရှင်။
အမေရိကန်နိုင်ငံကသုံးမွေးထိုးအမှုပညာရှင်တယောက်ဟာကမ္ဘာပေါ်ကထင်ရှားကျော်ကြားလူသိများတဲ့အဆောက်အအုံနေရာဒေသတွေကိုကိုယ့်ရဲ့သုံးမွေးအင်ဂျီပေါ်မှာကိုယ်တိုင်ထိုးတယ်လို့အဲ့ဒီနေရာတွေကိုလည်းလူကိုယ်တိုင်သွားရောက်နေပါတယ်။ဆန်ဘတ်စကီသွားရောက်ခဲ့တဲ့နေရာတွေဟာအမေရိကန်လွှတ်တော် Eiffel Tower, Venice မြို့ကတူးမြောင်းတွေနဲ့အင်္ဂလန်က Stonehenge ကျောက်တုံးကြီးနေရာတွေပါဝင်ပါတယ်။ဘတ်စကီဟာအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Cottonville မြို့မှာနေထိုင်သူဖြစ်ပြီးတော့သူကိုယ်တိုင်ရက်လုတ်ထားတဲ့သိုးမွေးဒီဇိုင်းပေါင်း145ခုရှိနေပါပြီ။သူဟာလွန်ခဲ့တဲ့အနှစ်20ကောလိပ်ကျောင်းသားဘဝကတည်းကသိုးမွေးထိုးလာတာဖြစ်ပြီးအခုဆိုရင်သိုးမွေးထိုးသင်တန်းနဲ့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းမှာရောင်းချရင်းနဲ့အသက်မွေးတာပါ။အမေရိကန်ပြည်ထောင်စုပြည်နယ်50အထိမ်းမှတ်သိုးမွေးအင်ဂျီတွေကိုလှုပ်ဖို့ရှိတယ်လို့သူသိုးမွေးထိုးရင်ကဘာပတ်ဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ။
ဒီနိုင်ငံဟူနန်ပြည်နယ်မှာပြင်သစ်ချက်မိုးပြန်သမားနှစ်ယောက်ဟာလေရင်ပေါ်ကနေဈာစဉ်ထိုးချပြီးစူပါလူစွမ်းကောင်းလေလို့မိုးပြန်ပြခဲ့ကြပါတယ်။ Fred Fujian နဲ့ Vince Raffetto ဟာပေါင်100လောက်လေးတဲ့ Jet Engine လေးလုံးနဲ့အမဲရောင် Carbon Fiber အတောင်ပံတွေကိုဝစ်ဆင်ပြီးတနာရီမိုင်180ကျော်နှုန်းနဲ့ပြန်တန်းခဲ့ကြတာပါ။
သူတို့ဟာဒူဘိုင်းမြို့မှာကျင်းပမယ် Expo 2020အခမ်းအနားကိုကြေညာဖို့အရောင်းမြင့်တင်ရေးဗီဒီယိုအတွက်ပြန်ပန်းနေကြတာပါ။ကောင်းကင်တကားလို့ခေါ်တဲ့အမြင့်မီတာ130အချေ30မီတာရှိတဲ့တောင်အပေါက်ဝချီတဲ့ကိုဖြတ်တန်းပြန်ပန်းခဲ့ကြတာလည်းဖြစ်ပါတယ်။ဒီပြန်ပန်းမှုကို Mission Number 1လို့နာမည်ပေးခဲ့ပြီးတော့နောက်ဘယ်နေရာမှာချက်ပြီးပြန်ပန်းမလဲဆိုတာကိုတော့မပြောသေးပါဘူး။ဒီမိုးပြန်ကြက်အင်ဂျင်ဝစ်ဆုံဟာခရီးအကွာအဝေးမိုင်30ကျော်ပြန်တက်နိုင်ပါရဲ့ရှင
်မက်ကင်ဖြူတွင်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အထူးစီစဉ်ကိုပြောပြဖိတ်ခေါ်ပါရစေရှင်
ရှင်ပြောအခုလာမဲ့အင်္ဂါနေ့ညဂဲလီလိုက်စီစဉ်မှာတော့အဲ့ဒီမှာစတင်ပြုလုပ်မဲ့ ICG ပြည်ဆိုင်ရာတရားရုံးမြမကြီးကြားနာမှုကိုတရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုတာစီရေးနိုင်ငံကစာချုပ်ကိုချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကကုစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆက်ဆွထားတဲ့အမှုဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်ဒီကြားနာပွဲနဲ့ပတ်သက်လို့တော်ရှင်တွေရဲ့အမြင်သဘောရာဘလို့ရှိပါလဲ။ဘာရီများသိကြကြပါလဲ။ VUE မြန်မာပိုင်းကိုဆက်ရသားပြဖို့ထားကြပါခင်ဗျာ
။အင်္ဂါညတိုင်းရဲလေးလိုက်ထူးစီစဉ်ကိုစောင့်မျှော်နားဆင်နိုင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VUE ကနေအသံလွှင့်ပေးနေတဲ့အခုတနားရီစာစီစဉ်စာဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက် VUE အသံလွှင့်အစီအစဉ်တွေကိုနားဆင်နေကြရတာပါရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင
်။မြန်မာနိုင်ငံပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇီလန်နိုင်ငံ The Hague မြို့ကိုဒီနေ့မှထွက်ခွာသွားပါပြီ။ဒေါက်ဆန်းစုကြည်ကဒီနေ့မနက်ပိုင်းကနေပြီးတော့လေဆိပ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေ၊ PP ဆိုင်ရာဥပဒေဆောင်ရေးဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလည်းဒီခီးစဉ်မှာလိုက်ပါသွားကြပါတယ်။လူမျိုးလုံးတပ်ဖြတ်မှုတွေကိုကျူးလွန်နေဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားဇမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာလာမယ့်ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာကြာနာစစ်ဆေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားဆိုဟေဂျိုဒူလွတ်တင်ရေးစခန်းကနေအလွန်အေးချီးတဲ့ဒုံးကျည်ဆန်းသက်ပြစ်လုမှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားပိုင်သတင်းဌာနကဒီနေ့မှကြေညာပါတယ်။မနေ့စနေနေ့ကပျုံယမ်မြို့မြောက်ပိုင်းခရိုင်တရုတ်နယ်စပ်မှာရှိတဲ့တာဝဲပြစ်ဒုံးလွတ်တင်ရေးစခန်းကနေဆန်းသက်ခဲ့တာဆိုပြီးတော့အစိုးရပိုင် KCN သတင်းကပြောပါတယ်။ဟောင်ကောင်အစိုးရကိုစတင်တဲ့လူလူဆန္ဒပြပွဲတွေဖြစ်ပွားခဲ့တာ6လပြည့်အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြတဲ့သူအများပြားဟာမြို့လေကောင်မှာရှိတဲ့ Victoria ပန်းချီမှာစုဝေးပြီးတော့အဲဒီကနေဟောင်ကောင်မြို့လေကောင်ကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့လူလေကလူစီကားရဲ့ရက်ကွက်မှာအထည်ချုပ်ဆိုင်းရုံတစ်ခုမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ43ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါအခုညအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါရဲ့ရှင် VO ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေနှာစင်နိုင်ကြပါရဲ့ရှင်
This program has come to you from the Voice of America, Washington.